မနက်ငယ်တရားစာနာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကကြီးမှုပြီးကာလတန်ဖိုးအမေရိကန်ဒေါ်လာ 1.3 သန်းဖိုးရှိတဲ့စင်စွဲအချောင်း 300 နီးပါးအပါအဝင်စင်ရက်အစိပိုင်းနဲ့တော်ရိုင်းတရိတ်ဆန်အစိပိုင်းစုပေါင်းကီလိုဂရမ်850ကိုနေပြီးတော့မှဒီကနေ့မီးရှို့ဖျက်ဆီးလိုက်ပါလေဒီအကြောင်းနဲ့ပတ်သက်ပြီးဗီဒီယိုသင်းနောက်ကိုစီသူသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာစင်စွဲတွေနဲ့တော်ရက်လက်ဆန်တွေရဲ့အစိပိုင်းတွေကိုဒီကနေ့နေပြီးတော့မှပထမဆုံးအချိန်မီးရှို့ဖျက်ဆီးလိုက်တာဖြစ်ပါတယ်။ပြန်လဲရောင်းချမယ်ဆိုရင်ဈေးကွက်နဲ့ဝယ်လိုအားကိုအားပေးအားမြောက်လုပ်ရရောက်နိုင်တဲ့အတွက်ရောနိုင်ငံတကာသဘောတူညီချက်အရရောအခုလိုမီးရှို့ဖျက်ဆီးလိုက်တာလို့တတော်ဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာညင်းညီကျော်ကပြောပါတယ
်။ကျွန်တော်တို့ဒီ site ဆိုခေါ်တဲ့ကျွန်တော်တို့ဒီဆိုင်ရာ convention မှာမြန်မာနိုင်ငံအဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒီ convention မှာကျွန်တော်တို့လိုက်နာမယ်ကျင့်ဝတ်တွေရှိပါတယ်။အဲ့ဒါကတော့ဒီတရားမဝင်ဆက်ဖြတ်ထားတဲ့ပြိဿတွေရဲ့အစိပ်ပိုင်းတွေဆိုလို့ရှိရင်ကျွန်တော်တို့ကဖျက်ဆီးပြရပါမယ်။မဟုတ်လို့ရှိရင်ဒီပစ္စည်းတွေကိုကျွန်တော်တို့ကနေရာမှာသိမ်းမယ်ဒါမှမဟုတ်လည်းပြန်လည်ရောင်းချမယ်ဆိုရင်ဒါတွေကကျွန်တော်တို့ဈေးကွက်ဖြစ်လာနိုင်ပါတယ်။ဈေးကွက်ဖြစ်လာနိုင်တယ်ဝယ်လူအားတွေဖြစ်လာနိုင်တယ်ဒီအခါမှာထပ်မံပြီးတော့ဒီပစ္စည်းတွေရဲ့ဝယ်လူအားတွေရှိတဲ့အတွက်ထပ်မံဆက်ဖြတ်ခြင်းခံစားနေရနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကအားကြီးရမိတဲ့ပြန်ဆွဲတွေအပါအဝင်တော့ကောင်းတယ်ရဲ့အစိပ်ပိုင်းကိုရွှေ့ပြန်ပြရရှိပါတယ်။ဒါပေမဲ့လို့ကျွန်တော်တို့မှာအိမ်မွေးရှင်တွေရှိပါတယ်။နောက်ကျွန်တော်တို့ဒီသဘာဝအဖြစ်ဒါတော်ရင်မှာတည်ထားတဲ့အကောင်တွေရဲ့အစိပ်ပိုင်းကြီးရှိပါတယ်။စင်စွဲလို့ဒါကျွန်တော်တို့အစိပ်ပိုင်းကြီးရှိပါတယ်။ဒါတွေကိုတော့ကျွန်တော်ထင်ရပါတယ်။ကျွန်တော်တို့ကြားတိုက်တွေနောက်ကျွန်တော်တို့ရဲ့အိမ်မအဆုံးဆောင်ပစ္စည်းနေရာတွေမှာကျွန်တော်တို့ကဒါရောင်းဝယ်ဖောက်ကားမှုမဟုတ်ခဲနဲ့ကျွန်တော်ထင်သိနာတာရှိပါတယ်။
ကမ္ဘာတစ်ဝှမ်းမှာတရားမဝင်စင်စွဲရောင်းဝယ်နေတဲ့ပမာဏဟာနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံ40လောက်ရှိတဲ့အကြောင်းနဲ့လက်နက်ကုန်ကူးမှုလူကုန်ကူးမှုမွေးစေဝါကုန်ကူးမှုတွေပြီးရင်အကြီးမားဆုံးဖြစ်တဲ့အကြောင်းတရားစာတနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကလည်းအခမ်းအနားမှာပြောဆိုသွားပါတယ်။မီးရှို့ဖျက်ဆီးလိုက်တဲ့အထဲမှာစင်စွဲနဲ့ဆင်းရိုးတွေအပြင်တင်းခွေချက်ဂျေကွန်ဆက်ဂျူတရေဂျူလက်ခုံမျိုးစုံနဲ့ဘဝွန်တဲကြီးစတဲ့တော်ရန်လစ်ဆန်တွေရဲ့ခန္ဓာကိုယ်စိတ်အပိုင်းတွေလည်းပါဝင်ပါတယ်။အော်တိုဘောလာနေ့ရက်နေ့ကပဲစင်များကာကွယ်ဆောင်ရှောက်ရေးအဖွဲ့တခုရဲ့စင်ခန်းစာရအာဖရိကတိုက်ကစင်ဆွဲတွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံကိုတင်သွင်းနေတဲ့အကြောင်းစင်ခန်းစာထုတ်ပြန်ခဲ့ပါတယ်။ကမ္ဘာမှာစင်ဆွဲအများဆုံးဝယ်ယူတင်သွင်းနေတဲ့နိုင်ငံလည်းဖြစ်စင်ဆွဲနဲ့ပြုလုပ်တဲ့ပစ္စည်းတွေကိုအများဆုံးအသုံးပြုနေတဲ့နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံအစိုးရကစင်ဆွဲတွေရောင်းဝယ်ဖောက်ကားတာကိုတရားဝင်ပိတ်ပင်တားမြစ်ထားပါတယ်။ဒါပေမဲ့လည်းတရုတ်မြန်မာနယ်စပ်မိုင်းလားဒေသမှာလွန်ခဲ့တဲ့3နှစ်အတွင်းတရားမဝင်စင်ဆွဲအပါအဝင်စင်စွဲနဲ့ပြုလုပ်ထားတဲ့ပစ္စည်းတွေရောင်းချမှုဟာ60ရာခိုင်နှုန်းအထိတိုးမြင့်လာခဲ့တဲ့အကြောင်းစင်များကာကွယ်ဆောင်ရှောက်ရေးအဖွဲ့ကသူတို့တူကပြည်ဝေကိုပြောဆိုထားပါတယ်ခင်ဗျာ။